မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကအကြမ်းဖက်မှုတွေဖြစ်နေတဲ့ရခိုင်ဒေသမှာနိုင်ငံတကာကပြောဆိုဝေဖန်နေသလိုလူမျိုးတုံးတပ်ဖြတ်မှုအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုရှိမရှိစုံစမ်းဖို့တွားရောက်နေပါတယ်။ကနဦးတွေ့ရှိတဲ့အရာနိုင်ငံတကာဆွဆွဲပြောဆိုနေတဲ့လူမျိုးတုံးတပ်ဖြတ်မှုကိုအမှန်တကယ်ကျူးလွန်သူတွေဟာအစွန်းရောက် ARS ရဲ့အကြမ်းဖက်သမားတွေသာဖြစ်ကြောင်းတွေ့ရှိရတယ်လို့ပြောဆိုထားပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မေခါကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့အခုခရီးစဉ်ဟာတိကျလွတ်လပ်တဲ့ကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုဖြစ်တယ်လို့ခရီးစဉ်ကိုဦးဆောင်သူဖြစ်တဲ့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးယူလွင်အောင်ကပြောပါရယ်။တနင်္လာနေ့ကစတင်ခဲ့တဲ့လေလာမှုဟာသတင်းတစ်ပတ်နီးပါးကြာမြင့်မှဖြစ်ပြီးလေလာတွေ့ရှိချက်တွေကိုနိုင်ငံတော်သမ္မတလွှတ်တော်အပါအဝင်တနိုင်ငံလုံးကိုချပြသွားမယ်လို့သူကပြောပါရယ်။ဒီကနေ့မှာတော့အကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့မောင်တော်ဒေသမြောက်ပိုင်းကနေရာ၅နေရာနီးပါးကိုတွားရောက်လေ့လာခဲ့တယ်လို့သူကပြောပါတယ
်။အဲ့တော့လောကျွန်တော်တို့တွေ့ရတာကတော့ဒီလူမျိုးတုံးပေါ့တပ်ဖြတ်နေတယ်ဆိုတာကစစ်တပ်မဟုတ်ဘဲနဲ့အဲ့ဒီဘင်္ဂါဒီကျမ်းဖက်ဆောင်ရမ်းသူဖြစ်နေတယ်ဆိုတာကျွန်တော်တို့တွေ့ရပါတယ်ခင်ဗျာ။ကျန်ရှိနေတဲ့အစ္စလာမ်မိသားစုတွေနောက်ပြီးတော့ဟိန္ဒူမိသားစုတွေရခိုင်မိသားစုအဲ့ဒါတွေကိုကျွန်တော်လိုက်ပြီးတော့တွေ့ဆုံပြီးတော့သူရဲ့အတွေ့အကြုံသူရဲ့အခက်အခဲဘာတွေဖြစ်တယ်ဆိုတာကျွန်တော်တို့လိုက်ပြီးတော့ဟုတ်မင်းများနေပါရဲ့ခင်ဗျာခြေနေရတော့အခုဆိုရင်ပဲတို့မှန်းဆလို့တော်တော်လေးရနေပါပြီအချိန်ကြာရင်နောက်တော့မြို့ကျေးရွာ၄၅၆ဝါလောက်ကိုပတ်သွားနိုင်ရင်အချိန်ကြီးပေါ်ပါရဲ့ခင်ဗျာ
လူ့ခွင့်ရေးကော်မရှင်ရဲ့ဒီလေလာစမ်းစစ်မှုတွေကနိုင်ငံတကာကပြောဆိုဝေဖန်မှုတွေနဲ့ဆွဆွဲမှုတွေကိုခြေဖြတ်နိုင်မှုရှိမရှိဆိုတာကတော့မသိရသေးပါဘူးဒီသတင်းတစ်ပတ်ကြာလေ့လာချိန်အတွင်းမှာလုံခြုံရေးအရာတွားရောက်နိုင်သမျှနေရာတိုင်းကိုတွားရောက်လေ့လာကရလာသမျှအချက်လက်တွေပေါ်မူတည်ပြီးခြုံငုံလေ့လာတုံ့တက်သွားဖို့ရှိရဲလို့သူကပြောပါတယ
်။ဟိုဘသူပဲချိုးပေါက်ချိုးပေါက်ကျွန်တော်တို့ကတော့စုံစမ်းမေးမြန်းပြီးတော့ဟိုတွေ့ရှိချက်ကိုကျွန်တော်တို့ကတင်ပြပါမယ်။အဲကျွန်တော်တို့ကတော့အစီအစဉ်ခံစားဟိုသမားရုံးကိုတင်ပြပါမယ်။ပြီးတော့အများပြည်သူသိအောင်လည်းကြေညာချက်ကျွန်တော်တို့ထုတ်ပါမယ်။နိုင်ငံတကာကတိုင်ရင်လေသုံးသက်ချင်တယ်ဆိုရင်တော့ကျွန်တော်တို့အခုလိုလုပ်တယ်လို့တကယ်နေမြေရှိကွင်းဆင်းပြီးတော့မှလေတကယ်ခံစားနေရတဲ့ပြည်သူလူထုနဲ့တွေ့လိုက်ရင်သူတို့အမှန်တရားရနိုင်ပါလေအဲ့လိုအပြင်ကနေပြီးတော့မြန်မာနိုင်ငံရဲ့ပြည်ပအနေမှာဟိုသူများပြောတာနားထောင်ပြီးတော့ဝေဖန်မယ်ဆိုရင်တော့သူတို့ရဲ့ဝေဖန်ချက်သုံးသက်ချက်တွေကမှားနိုင်တယ်လို့ကျွန်တော်
အခုလိုလူခွင့်ရေးကော်မရှင်အပါအဝင်လေ့လာတဲ့အဖွဲ့တော်တော်များများအနေနဲ့ရခိုင်ပြည်နယ်မှာရှိနေတဲ့လူခွင့်ရေးချိုးဖောက်ခံရမှုတွေကိုအရင်ကလည်းဖြေရှင်းပေးနိုင်ခဲ့ခြင်းမရှိသလိုအခုလည်းဖြေရှင်းပေးနိုင်မှာမဟုတ်ဘူးလို့ဆိုလာသူကတော့ဒီမိုကရေစီနဲ့လူခွင့်ရေးပါတီဥက္ကဋ္ဌအစ္စလမ်ဘာသာဝင်ဦးကျော်မင်းဖြစ်ပါတယ်
။အရင်ကော်မရှင်မောင်းမြောင်းများစွာထွက်လာပြီလေ။ဦးတို့ကိစ္စဘာမှဖြေရှင်းတာမရှိဘူး။လူသိမ်းပေါ့လေရင်ကြော်လို့ဟိုဘက်ရောက်တော့သူကလေးကအဲတခုခုတော့ဖြစ်နေတယ်ဗောအဲ့ဒါကိုတကဘာလုံးကပြောနေတယ် Facebook တွေကြည့်ရင်လည်းအလုံးမှန်မှန်တိုင်းတချို့တော့တော်တော်မှန်တာဗောကအဲ့ဒါကိုဆက်လက်ပြီးတော့စုံစမ်းဖို့လူတွေတလားတကဘာလုံးတင်းနေတဲ့ကိစ္စအဲ့ဒါလောကတွေရှုပ်ပေါက်တယ်ဆိုတော့ကော်မရှင်ကရှာဖွေသိရှိပါတယ်ဆိုရင်ကဘာဖြစ်မှာလို့လဲ
ရခိုင်ပြည်နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါ်ထုမေကတော့
နိုင်ငံတကာကလွတ်ခွင့်ချုပ်ဖောက်နေတယ်ဆိုတဲ့ဟာမျိုးတကယ်လို့ဒါအမြင်နဲ့အကြမ်းနဲ့ဆစ်ဆင်းနေမယ်ဆိုလို့ရှိရင်တော့ဟိုဒါမဖြစ်တင်ဘူးပေါ့နော်ရခိုင်ပြည်နယ်ခုလက်ရှိအခြေအနေကလွတ်ခွင့်ရှုထောင့်တစ်ခုကနေတုံးတက်လို့ရတဲ့အခြေအနေမျိုးမဟုတ်ပါဘူးရှင်ဟိုဒီထက်ရှုပ်ထွေးပါတယ်လွတ်ခွင့်ရှုထောင့်တစ်ခုတည်းကဒါချင်းခဲ့ပြီးပြောဆိုနေမယ်ဆိုလို့ရှိရင်တော့ဒါတရားမျှတမှုမရှိပါဘူးရှင်ပြုသဘောဆောင်တဲ့အကြံပေးချက်မျိုးမြန်မာနိုင်ငံကိုနိုင်ငံတကာကဖြစ်ဖို့လိုပါတယ်ဆွဆွဲချက်ကဖြစ်တစ်ခုကိုပေးနိုင်မှာတော့မဟုတ်ပါဘူ
းဒီကနေ့မှလည်းမောင်တော်မျိုးမြောက်ဖက်မှာနေထိုင်ကြတဲ့ပျောက်ဆုံးနေတဲ့ဟိန္ဒူဘာသာဝင်တွေကိုဆက်လက်ရှာဖွေမှုတွေလှုပ်ဆောင်ထည့်ရှိပါတယ်ပြီးခဲ့တဲ့24ရက်နေ့နဲ့25ရက်နေ့ကတော့ဟိန္ဒူဘာသာဝင်အလောင်း45လောင်းမြုပ်နှံထားတာကိုပြန်လည်တွေ့ရှိခဲ့ရပါတယ်တေဆုံးသူအချို့ဟာလက်ကိုကျိုးနဲ့တုတ်ခံထားရတယ်လို့လယ်ဘင်းကိုလည်းထားနဲ့လိဖြတ်ထားတဲ့ဒဏ်ရာတွေတွေ့ရှိကြောင်းနဲ့ဒါဟာအစွန်းရောက်အကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်ကြောင်းအစိုးရဘက်ကတော့တည်င်းထုတ်ပြန်ထားပါတယ်ရှင်